ိုင်းနိုင်ငံမှာမြန်မာပါဝင်ပြပကနေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေကိုပိုးပြီးတင်းကျပ်လာချိန်မှာဒုက္ခသည်တွေကိုကာဝေးဖို့ရည်ရွယ်တဲ့ခလုံးွင့်အစီအစဉ်ကလည်းအကောင့်ထဲပေါ်ရေးမှာတိုးတက်မှုအလွန်နှေးကွေးနေတယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြကြပါတယ်။2023ခုနှစ်စက်တင်ဘာကစတင်ခဲ့တဲ့ခလုံးွင့်အစီအစဉ်ဟာတစ်နှစ်ပြည့်ချိန်မှာလူ10ဦးထက်နည်းတဲ့ပမာဏကိုသာခလုံးွင့်ပေးထားတယ်လို့ပြောကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့အရင်ဘက်ကတွေ့ဆုံခဲ့တဲ့အကူအညီပေးရေးအဖွဲ့တွေက VOA ကိုပြောပါတယ်။ခလုံးွင့်ရှောက်ထားသူတွေကတဦးအပယ်ချခဲ့ပြီးကြံရှောက်ထားသူ200ဝန်းကျင်ကိုတော့စစ်စစ်ဆဲဖြစ်တယ်လို့တာဝန်ရှိသူတွေကပြောရဲဆိုပါတယ်။ကုလသမဂ္ဂကတော့ထိုင်းနိုင်ငံမှာခလုံးွင့်တောင်းခံသူ9000ဝန်းကျင်ရှိတယ်လို့ခန့်မှန်းထားပြီးအမှန်တကယ်အရေးအတွက်ကတိတဲ့ပုံများပွဲရှိတယ်လို့လူခွင့်ရေးအဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံဟာဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုမထားပါဘူး။တရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်မပါဘဲနိုင်ငံတွင်းဝင်ရောက်လာသူအလုံးကိုတရားဝင်ရှေ့ပြောင်းနေထိုင်သူတွေဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။